အမေရိကန်တက်တန်းဝဲယူကော့ဝဲရီကျင်းပကနေမှာပဲစစ်သားမျိုးဒူးဖျားကြောင်းမှာလူတွေတက်ခံရတာဒီမိုကရက်ခေါင်းဆောင်ပစ္စည်းပါဆယ်ဘုံတွေပို့တယ်ဆိုတဲ့ဖြစ်ရပ်တွေကြောင့်အမေရိကန်နိုင်ငံသားတွေစိတ်ပူနေကြပါတယ်အမေရိကန်နဲ့ထရမ့်ကတော့အမေရိကန်နိုင်ငံရေးကိုပြောင်းလဲသွားစေနိုင်တဲ့ဒီရွေးကောက်ပွဲအတွက်ရွေးကောက်ပွဲမတိုင်ခင်6ရက်လို့မှဒီနေ့10ခုမှ90စီဝဲပြီးအကျိတ်နဲ့လုပ်နေပါတယ်။ချိန်မဲ့လုံးရတဲ့အတွက်ကိုတော်တော်လာတန်းကပြောပြပါမယ်
။ Especially ဂျူဖျားရှိကိုကြောင့်မှပြစ်ဒဏ်ခံရတဲ့လူ7ဦးအတွက်ဝန်ထဲချီကွဲပွဲရဝိတုစုတောင်းပွဲမှာသမထောင်ကအကြမ်းဖက်မှုကိုရှုတ်ချပြီးနိုင်ငံနေနဲ့ညီညွတ်ကြဖို့မြစ်တာရက်ခံခဲ့ပါတယ်
။ We condemn the historic evil.
ဒီမုန်တီးရေးဒီသမိုင်းတင်တဲ့မကောင်းဆိုးဝါးလောက်ရအပြင်တခြားဆိုးဝါးတဲ့လောက်ရမှန်သမျှကိုကျွန်တော်တို့ရှုံချပါလေမကောင်းဆိုးဝါးလောက်ရတွေဟာလေအစွင်မျိုးမျိုးနဲ့ရှိနေတာကဝမ်းနည်းစရာပါအမေရိကန်နိုင်ငံသားအလုံးကဒါကိုတညီတညွတ်သဲဆန့်ကျင်ပါလေ
ဒီဂျူဖျားเจ้าမှာပြစ်ခတ်မှုနဲ့ထင်ရှားတဲ့ဒီမိုကရက်တွေကိုပါဆယ်ဘုံတွေပြဖို့ကြည့်သူဖန်စီမှုနဲ့ပတ်သက်လို့တက်တန်းတွေရွေးကောက်ပွဲတွေမဲဆွယ်လှုပ်ရှားမှုတွေရဲ့နောက်ဆုံးရက်တွေအတွင်းပြမမှုတွေမတိကျမရေရာမှုတွေဖြစ်စေခဲ့ပါတယ် Brookings Institute ရဲ့သူတေဒီ John Hodder ကနိုင်ငံရဲ့ခံစားမှုနဲ့ပတ်သက်လို့ခုလိုပြောခဲ့ပါတယ
် Well the country is in pain this is a
အမေရိကန်နိုင်ငံဟာအခု나ကြီးဝန်내မှုတွေခံစားနေရပါတယ်ဒီနိုင်ငံမှာဒီလိုမျိုးဖြစ်ရပ်တွေကြုံတွေ့နေရတာများလာတာကစိန်ကောင်းစရာပါအမေရိကန်နိုင်ငံသားတူကနောက်တူအပေါ်အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရပ်တွေကျူးလွန်မှုတွေများလာနေပါပြီ
တချို့ဒီမိုကရက်တွေကတော့သမ္မတရဲ့ပါတီဆွဲတိုက်ခိုက်မှုတွေကြောင့်အခုလိုနိုင်ငံရေးတည်ထောင်ဆွဲစိတ်ဓာတ်တွေပြင်းထန်လာစေတယ်လို့ဖြစ်တင်ခဲ့ကြပါတယ်။နောက်သတင်းစာအင်္ဂါနေ့မှာကျင်းပမယ့်တက်တန်းဝဲရွက်ောက်ပွဲတွေမှာတက်တန်းနှစ်နှစ်ရှိတဲ့စွတ်တော်အမတ်နေရာ435နေရာဇလုံးတွေနိုင်ငံတော်ရွေးချယ်ခံကြမှာဖြစ်တယ်လို့တက်တန်း6နှစ်ရှိတဲ့အထက်လွှတ်တော်အမတ်နေရာ100နဲ့တက်တန်းစီတဲ့နေရာ34နေရာအတွေ့ရွေးချယ်ခံရမှာဖြစ်တဲ့အပြင်ဒီနေ့90နဲ့အုတ်ချုပ်ရည်မှုရာသူ34နေရာအတွေ့ရွေးချယ်ခံကြရမှာဖြစ်ပါတယ်အထူးသဖြင့်လက်ရှိမှာအောက်လွှတ်တော်ရောအထက်လွှတ်တော်မှာပါ Republican Party ကအမအများစုတွေထိန်းချုပ်ထားပြီးသမ္မတကလည်း Republican Party ကဖြစ်တဲ့အတွက်ကြောင့် Washington နိုင်ငံရေးလောကမှာသမ္မတ Trump အနေနဲ့အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုလှုံ့ဆော်ရမှာပိုပြီးလွယ်ကူခဲ့တာဖြစ်ပါတယ်ဒါကြောင့်လည်းခုတက်တောင်းဝဲရွေးကောက်ပွဲမှာဒီမိုကရက်တီဘက်ကအောက်လွှတ်တော်မှာအမအများစုအနိုင်ရလိုက်ရင်သမ္မတထရမ့်ရဲ့လှုပ်ဆောင်မှုတွေကိုဟန်တားနိုင်မှာဖြစ်တယ်လို့သမ္မတထရမ့်အပေါ်မှာလည်းအရေးယူမှုတွေကိုပြုလုပ်နိုင်စရာရှိပါတယ်။ဒါကြောင့်လေဒီရွေးကောက်ပွဲဟာလေးနှစ်တက်တန်းရှိတဲ့သမ္မတထရမ့်ရဲ့နောက်ကျန်ရှိတဲ့နှစ်အတွင်းအတော်လေးတက်ရောက်မှုရှိစေမှာဖြစ်တယ်လို့2020ရွေးကောက်ပွဲမှာပြန်အရွေးချယ်ခံနိုင်ဖို့လေအတော်လေးအခရာကျမှာဖြစ်ပါတယ်။ဒါကြောင့်လေသမ္မတ Trump က6ရက်ပဲကျန်တော့တဲ့အချိန်အတွင်းမှာပြည်နယ်ပေါင်း10ပြည်နယ်မှာလူမှုစီဝေးပွဲ7ပွဲကျင်းပပြီးတော့သူ့ပါတီတွေအင်တိုက်အားတိုက်မဲဆွေလှူရှားနေပြီဖြစ်ပါလေ။မဲဆွေလှူရှားရမှာတရားမဝင်လူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်မှုဖြစ်ပြီးအခုနောက်ဆုံးသမ္မတရဲ့ဂျိုးပန်းဟုကတော့ဒီနိုင်ငံမှာမွေးဖွားတဲ့ခရီးတွေကိုဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်ရနိုင်ငံသားဖြစ်ခွင့်ဖြတ်သိမ်းရေးတွေကြိုးပမ်းမှုပဲဖြစ်ပါတယ်။အင်ဂျူရကနေမထွက်ခွာမီသမ္မတထရမ့်ပြောခဲ့တာက
Birthright citizenship is a very very important subject.
နိုင်ငံသားခံယူခွင့်ရှိတဲ့မွေးရပါအခွင့်အရေးဟာတိတ်ကိုအရေးကြီးပါတယ်။ကျွန်တော်အမြင်မှာတော့လူတွေထင်သလောက်ဒါကိုပြင်ဆင်ဖို့တိတ်မခက်ပါဘူး။သူတို့တွေပြောနေကြသလိုဖွဲ့စည်းပုံပြင်ဆင်ချက်လုပ်ဖို့မလိုပါဘူး။လွတ်တော်မှာမဲခွဲဆုံးဖြတ်ရင်ပယ်ဖြတ်နိုင်ပါတယ်။ဒီလိုလုပ်နိုင်ရင်ပိုတင့်တော်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ရဲ့ဥပဒေကြံပေးတွေကလည်းသမရအမိန့်နဲ့ပယ်ဖြစ်လို့ရတယ်လို့ပြောကြပါတယ
်ဒါအပြင်အမေရိကကနေထောင်နှစ်ချီရှိတဲ့အခြေချနေထိုင်သူတွေမက္ကစီကိုနေဆက်ကစင်အမေရိကန်ဘက်ကိုကူလာဖို့ကြိုးပမ်းနေတာကိုလည်းဟန်တားဖို့သမရထရမ့်ကအမေရိကန်စစ်သား9000ကျော်ကနေတောင်ကနန်းထိစေလွတ်ချထားမယ်လို့လည်းသူ့ရဲ့မဲဆွယ်လှူရှားမှုအတွင်းပြောခဲ့ပါတယ်သမရအနေနဲ့ Republican အထက်လွှတ်တော်နဲ့ဒီနေ့ဥချုပ်ရေးမှူးယာတူးတွေအတွက်အပြိုင်ဆိုင်ဒီမိုကရက်ပါတီနဲ့ချဲကြရမယ့်ဒီနေ့တွေဖြစ်တဲ့ဖလော်ရီဒါအပြင်မွန်တန်နာ၊အင်ဒီယားနာ၊မစ်ဇူရီ၊ဂျော်ဂျီယာ၊ဝက်စ်ဗာဂျီးနီးယားနဲ့တင်နက်ဆီတို့ကိုလည်းတွားရောက်ပြီးတော့နောက်ဆုံးပိတ်မဲဆွယ်လှူရှားမှုစူးစမ်းနေကြောင်းလည်းသိရပါလိမ့်ရှင်။